ချမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နန်းနေရွာဘုံကြီးကျောင်းမှာခုလုံနေကြတဲ့အရတား28ဦးနဲ့တန်ခါတော်3မှရဲရဲဆက်ဆက်တပ်ဖြတ်ခံထားရတယ်လို့ကီနီအမျိုးသားများကာကွယ်ရေးတပ် KNDF က VOA ကိုပြောပါတယ်အပြစ်မဲ့အရတားပြည်သူတွေကိုရန်သူတပ်ဖွဲ့တပ်ဖြတ်တာဟာကြီးမားတဲ့ပြစ်မှုကျူးလွန်နေပြီးအချမ်းပတ်တဲ့လောက်ရတစ်ခုဖြစ်တယ်လို့ကရစစ်ဆောင်တို့ကပြောပါတယ်ဒီသတင်းပေးပို့ချက်ကိုမတ်အင်ဂျင်နိုင်ကပြောပြမှာပ
ါစီရဲတက်မာနေတဲ့ပင်လောင်းမြို့နယ်နန်းနေရွာဖုန်ကြီးကျောင်းထဲမှာခိုးလုံနေတဲ့တန်ဃာတော်၃ပါးနဲ့အရတားပြည်သူအနည်းဆုံး28ဦးတပ်ဖြတ်ခံထားရတဲ့အလောင်းတွေကိုမက်လ17ရက်မနေ့ညနေလောက်မှာတွေ့ရှိခဲ့ရတယ်လို့ကီအီနီအမျိုးသားများကာကွယ်ရေးတပ် KNDF ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုပြောပါတယ
်မနေ့ညလောက်ပေါ့နော်မနေ့ညလောက်ကကျွန်တော်တို့ဟိုနမ်နေကြွားကိုနည်းနည်းရှင်းနဲ့ဒီဖုန်ကြီးကျောင်းအောက်မှာပုံနေတဲ့ဟိုဟိုလူထုဘောနော်လူထုလူပြရမယ်လူထုရောက်28ရောက်ရယ်တန်ဃာတို့3ပါးဘောနော်စီကောင်စီကဖမ်းဖမ်းပြီးတော့တတ်လိုက်တာအတူဖမ်းစီတတ်ဖြတ်ထားတဲ့အလောင်းကိုတွေ့ရတာဒီဖန်ဒီနေဘောနော်တကြောတော့ဟိုရဲနေတဲ့ခါလေးပေါ့အများဆုံးကတော့တည့်မတ်တီဆန်ကလေးပဲတွေ့ရတာများတယ်ဗျ
ဒီဒေတာမှာအခုရပိုင်းတွင်ဖြစ်သွားတဲ့တိုက်ပွဲတွေကနေတိမ့်စင်ရမိတဲ့ဆက်လက်နဲ့ပစ္စည်းစီးရင်ကို KNI တက်မတော် KA ကဓာတ်ပုံနဲ့တကွထုတ်ပြန်တဲ့အထက်မှာခမရ343ဒစိပ်ပါတဲ့စစ်ဝတ်စုံတွေပါဝင်ပါတယ်အခုဖြစ်စဉ်မှာစစ်ကောင်စီဘက်ကဘက်တက်ဖွဲ့တွေပါဝင်ပတ်သက်တယ်ဆိုတာကိုတော့ VOE ကတီးခြားအတည်ပြုလို့မရသေးပါဘူးစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတက်တွေနဲ့ KNI ဒေတာကာကွယ်ရေးပူပေါင်းတက်တွေကြာပင်လောင်းမြို့နယ်နန်းနေရွာတဝိုက်မှာသတင်းနှစ်ပတ်ကျော်ကြာတိုက်ပွဲဖြစ်ပွားနေပြီးဒီကနေ့အထိဖြစ်ပွားနေတယ်လို့ KNDF ကပြောပါတယ်တိုက်ပွဲကြောင့်ရွာသူရွာသားအများစုကအိုးအိမ်ဆွန့်ခွာဘေးလူရကိုတိမ်းရှောင်နေကြရပြီးတချို့ကရွာဖုံကြီးကျောင်းနေထဲမှာခိုးလုံနေကြရတယ်လို့ဆိုပါတယ်အခုနန်းနေရွာဖုံကြီးကျောင်းမှာခိုးလုံနေကြတဲ့အရတားတွေဟာစစ်ကောင်စီစစ်ကြောင်းတွေနဲ့တိုးပြီးဖမ်းဆီးတပ်ဖြတ်ခံထားရပုံရတယ်လို့ KNDF ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုပြောပါတယ်။ဒီလောက်ရက်နဲ့ပတ်သက်လို့စစ်ကောင်စီနေနဲ့တာဝန်ခံရမှာဖြစ်တယ်လို့လည်းသူကပြောပါတယ
်။နံပါတ်၁ချက်အဲ့ဒီတပ်ဖြတ်ခံရတဲ့သူတွေအတွက်တင်လို့စစ်ကောင်ဖြစ်ရတယ်ပေါ့လေ။ဒါကဟိုကျွန်တော်တို့ကိုကျွန်တော်ရဲ့တပ်ဖွဲ့ဝင်တွေမဟုတ်ဘူးဆိုနဲ့လည်းလူထုတွေဖြစ်တဲ့အတွက်နံပါတ်၁အနံပါတ်၁ကအဲ့ဒီဟာကိုကျွန်တော်တို့စိတ်မကောင်းဘူးနံပါတ်၂ကတော့ဟိုစစ်ကောင်စီတွေဟိုရဲ့လုံဆောင်ချက်ပေါ့နော်စစ်ကောင်စီတွေဟာလူထုတွေကိုအဲ့လိုပဲယူဆရှိရှိတပ်ဖြတ်ကိစ္စတွေဆက်လုပ်ရင်တော့ဒါကျွန်တော်တို့ဟိုစနစ်ကြပြန်ပြီးပို့ပြီးတော့ပြင်ဆင်ကြရအောင်လို့ပေါ့လေကျွန်တော်တို့ဟိုကျွန်တော်တို့ပြောချင်တာအဲ့တော့နံပါတ်၃ကတော့ဒီကိစ္စတွေကျွန်တော်တို့ဒီမှာပဲပြည်ရမျိုးမဟုတ်ပဲနဲ့ဟိုခြေကြရင်တော့ဒါဆိုင်ရဆိုင်ရကိစ္စတွေကိုဟိုပေါ့ပေါ့ပေါ့နော်တောင်းပြခံရမယ်ဆိုတော့တော်တော်ဟိုပြောချင်းလေပြဟုတ
်မက်ရှလာဇန်ကလေးကအဲ့နေရာတွေမှာ KNDF နဲ့ KNPP ပူးပေါင်းအဖွဲ့တွေကလှုပ်ရှားခဲ့ကြောင်းနဲ့စစ်ခေါင်စီတပ်တွေအနေနဲ့ပအော့ပြည်သူစစ်တွေနဲ့ပူးပေါင်းပြီးပင်လောင်းမြို့နယ်ဒေသတွေကိုတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်ခဲ့တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။ကိုရဲနေမှာဖြစ်တဲ့ဖြစ်စဉ်တချို့ရှိခဲ့တယ်။ဖြစ်စဉ်တချို့ရှိခဲ့တဲ့နေရာမှာတော့တမတော်အနေနဲ့ကတော့ကျွန်တော်တို့တရားနဲ့လုံခြုံရေးဆောင်ရွက်နေတဲ့ပုံဖြစ်တဲ့အချင်းချင်းဖြစ်ခဲ့တဲ့ပုံလည်းရှိပါတယ်ဗျ။အဲဒီမှာကျွန်တော်တို့တည်ဆုံမှုတွေရောက်ဆိုလည်းရှိတယ်ဆိုတာကိုကျွန်တော်သိရပါတယ်။ဒီကိစ္စတွေကတချို့သောကိစ္စတွေကသူတို့အချင်းချင်းဖြစ်ပြီးတော့တမတော်ကနေလုတ်ခဲ့တယ်ဆိုတဲ့ဟာမျိုးလည်းပြောကြတာရှိပါတယ်။
တရားတည်နယ်ဒီမော့ဆိုစစ်ဆောင်တအူးကအပြစ်မဲ့အရတားပြည်သူတွေကိုရန်သူတပ်ဖွဲ့တပ်ဖြတ်တာဟာကြီးမားတဲ့ပြစ်မှုကျူးလွန်နေပြီးအကြမ်းဖက်တဲ့လုပ်ရဲတစ်ခုဖြစ်တယ်လို့ခုလိုပြောပါတယ
်ဒီလိုမျိုးဆိုတော့လေအရန်စိတ်မကောင်းဘူးပေါ့နော်အဖြစ်အပျက်ဒီဘာသာရေးကြောင်းမှာခေါ်လုံနေတဲ့သူစင်ပို့ပြီးတော့မှအပြစ်မရှိတဲ့သူမှန်းပေးချနေပြီလေဆိုတော့ဒီလိုမျိုးပဲဟိုရန်သူလိုမျိုးပဲဟိုတခြားကိုကိုလည်းနဲ့ကန်ပြီးတော့တော်လန်တော့သူလိုလိုပဲသဘောထားပြီးတော့ဒီလိုရေးရေးဆက်ဆက်တက်လိုက်တာလေအထူးတချီမမင်းမမြန်းဘယ်နဲ့လှုပ်လိုက်တာမျိုးတွေဆိုတာကတော့တကယ်ကိုဟိုပြမှုဟိုစားကြီးတဲ့အရာပေါ့နော်ကျွန်တော်တို့ဒီအခွေရေလူခွေရရေးအရာလည်းအရန်နဲ့မှဆိုးသွမ်းတဲ့အရာတစ်ခုဖြစ်တယ်နောက်ဆုံးဘာသာရေးအဆုံးမနဲ့ကြည့်မယ်ဆိုရင်လည်းဒါတော်တော်လေးကိုဟိုအပြစ်ကြီးတဲ့အမှုအရာပေါ့နော်ဆိုတော့ ဟိုဘလို့မှလက်ခံနိုင်ကြအကြောင်းမရှိဘူးပေါ့လေဒါကဟိုအကျံဖက်လှုပ်ဆောင်တဲ့သူအတွက်ကတော့ကိုတွေကဟိုအကျံဖက်ဖွဲ့စည်းပေးဆိုတာကိုပို့ပြီးတော့ဟိုတက်တီတီပေးနေတယ်လို့မျိုးပဲ
ပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလတုန်းကကယားပြည်နယ်ဖရူဆိုမြို့နယ်အတွင်း Save the Children အဖွဲ့ဝန်ထမ်း2ဦးအပါအဝင်လူ35ဦးထက်မနည်းတပ်ဖြတ်မိရှုခံခဲ့ရတာပါဒီတပ်ဖြတ်မှုကိုစစ်ကောင်စီကလှုပ်ဆောင်ခဲ့တယ်လို့ဒေသခံတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကအကြေတဝင့်ပြောဆိုထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းပြီးတဲ့နောက်လက်နက်ကိုင်ပဋိပက္ခတွေပေါ်ပေါက်လာပါတယ်ဒီလက်နက်ကိုင်တော်လှန်တာကိုအာဏာသိမ်းစစ်ကောင်စီကလည်းအကြမ်းဖက်နှိမ်နှင်းနေတာပါအာဏာသိမ်းပြီးရဲ့နောက်ပိုင်းအရက်သားတွေကိုဖမ်းဆီးညှဉ်းပန်းနှိပ်စက်ဥပဒေမဲ့တပ်ဖြတ်တာစတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေပါတယ်ရှင်